ကျန်တော့ဝဲမဲမှာရွေးကောက်ပွဲအနိုင်ရဆိုရပါတီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ကအခုနှစ်သစ်မကူးခင်နောက်ဆုံးအနေနဲ့တနေ့အင်္ဂါနေ့ကဗဟိုလုံးမှုဆောင်ဖွဲ့စီဝေးချင်းပါပြီးနှစ်သစ်မှာမင်္ဂလာရှိနိုင်တာတွေကိုဆုံးဖြတ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်တွေနဲ့အတူနှစ်သစ်မှာပြန်ဖွဲ့မဲ့အစိုးရကနေပူပူပေါင်းပါဝင်ထိရောက်နိုင်တဲ့အစိုးရကတဆင့်ရခိုင်ကရွေးကောက်ပွဲတွေလာပိုင်းတွင်ကျင်းပကနှစ်ပိုင်းတွေအတွင်းငြိမ်းချမ်းရဖို့မျှော်လင့်ထားတယ်လို့ဒီ NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကအခုလိုဆက်ရှင်းပြပါတယ
်နှစ်သစ်ကူအတွက်မြန်မာပြည်အရေးကြီးဆုံးကတော့ကျွန်တော်တို့မြို့သားကျင်းသာစီပြည်မစိတ်ချုပ်ငြိမ်းရေးဒါဟာမြန်မာပြည်သူအားလုံးနှစ်ပေါင်းများစွာလှူလာတောင်းတခဲ့ရတာပါအဲ့တော့ဒီမြို့သားကျင်းသာစီအတွက်တိုင်းသာချင်းချင်းထိတွေ့ဆက်ဆံမှုပိုများလာမယ်သူရဲ့ဆန္ဒကိုသူကပုံတည်လာမယ်အဲ့ဒီလိုရည်ရွယ်ချက်နဲ့ဒီနှစ်တည်းကူစာမှာပဲတိုင်းသားများရဲ့ပြောကြခြင်းနဲ့စကားတွေကိုနားထောင်မှုဆွေးနွေးမှုညှိနှိုင်းမှုဆိုပြီးတော့ကျွန်တော်ကဆရာဒေါက်တာအောင်မိုးညူတော့တော်နန်းခင်ထွေးညူအင်ထုံခါနော်ဆန္ဒသုံးပါဝင်နေစေစားညှိနှိုင်းရေးဆွေးနွေးဖွဲ့ကိုကျွန်တော်တို့ဆက်လုပ်ခဲ့ပါတယ်ဒါနှစ်တည်းကူကိုမင်္ဂလာနဲ့စတင်လိုက်တာလို့ပဲပြောချင်ပါတယ
်ဟုတ်ကဲ့နောက်ထပ်ဒီမင်္ဂလာရှိလာနိုင်တာရောဆရာတို့ပါမျှော်လင့်ထားသေးလဲ
နှစ်တည်းကူကကျွန်တော်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီ၅နှစ်ဆက်ပြီးတော့နိုင်ငံတော်ဝန်ထမ်းဆောင်မှုပြည်သူတွေတောင်းဝန်ပေးအခမ်းအနားပါတယ်ပထမ၅နှစ်ကအုပ်ချုပ်ရေးတောင်းဝန်တွေကိုထမ်းဆောင်ရမှာဒီလူရွေးချယ်တဲ့နေရာမှာပြည်သူလူထုစိတ်တိုင်းကြမှာဖြစ်ခဲ့တဲ့အပိုင်းတွေရှိတယ်ဆိုတာကျွန်တော်သဘောပေါက်ခဲ့ပါတယ်အခုလာမယ့်၅နှစ်မှာတော့စုံစုံကြီးထက်မြက်တဲ့ပြည်သူရဲ့အကျိုးကိုပို့ပြီးတော့ဆောင်ရွက်နိုင်မယ်ဆိုတာမျိုးတွေဖွဲ့စည်းနိုင်တယ်လို့ညွှန်လင့်ပါတယ်အဲ့ဒီလိုဖွဲ့စည်းတဲ့ပြည်နယ်ဆိုတာဒီမှာလေတိုင်းသားတွေအထိုင်ရောက်ပါလာနိုင်မယ်လို့ညွှန်လင့်နေပါတယ
်ဟုတ်ကဲ့ဆရာကြီးဒီတစ်ခါကတော့ဒီတိုင်းသားတွေနဲ့ပို့ပြီးတော့ပူပေါင်းပါဝင်ပြီးတော့လက်တွဲအုပ်ချုပ်သွားမယ်အစိုးရမျိုးဖြစ်လာမယ်အနေထားဖြစ်တဲ့အတွက်ငြိမ်းချမ်းရေးအတွက်ပေါ့ဆရာကြီ
းငြိမ်းချမ်းရေးအတွက်လည်းအလားအလာကောင်းနေဘူး2023ခုနှစ်မှာမြင်နေရပြီလို့ပြောလို့ရပါတယ်ဒီနိုဝင်ဘာရှိတဲ့နေ့ရွေးကောက်ပွဲပြီးတာနေပဲကျွန်တော်တို့ဒီဖွဲ့ရောတံပရောအောနှစ်ဖက်ပြစ်ခတ်ရက်ဆဲလိုက်တယ်။နောက်ပြီးတော့ရခိုင်ပြည်နယ်မှာကျွန်တော်ရွေးကောက်ပွဲကြီးပြန်လည်ကျင်းပနိုင်မှုအတွက်တမိတညွတ်ထဲတောင်းဆိုရယ်အလားတူပဲနေမြေအေးချမ်းသာနဲ့အများကျွန်တော်တို့စစ်ပေးရှောင်ပြည်သူတွေနေရကိုပြန်နိုင်တယ်ဒီလိုလားလာကောင်းနေတွေ့လာပါတယ်ဒီအခါမှာဒီညီနောင်တိုင်းသားအချင်းချင်းတူပေါ်တူပိုးပြီးတော့နားလည်မှုရှိလာနိုင်တယ်ဖြေကျော်မှုတွေတစ်ဖက်ချင်းတစ်ဖက်ချင်းအသိဉာဏ်လောက်ပါခြင်းအပြင်နင်းနေလာလာတောင်းတနေတဲ့ညီညာကြီးစံတွေကိုကျွန်တော်အမှန်တကယ်ပဲဒီမကြာခင်နှစ်တည်းအတွက်မှာပိုင်ဆိုင်နိုင်နိုင်ဖဲလို့ညွှန်လင့်ပါတယ်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာကျွန်တော်ပြီးခဲ့တဲ့အစည်းအဝေးမှာ NLD ကိုယ်စားလှယ်လောင်း၃ဦးပေါ့နော်အဖမ်းခံရတဲ့ကိစ္စထပ်ပြီးတော့အတိအကျကိုတောက်ဆိုထားတာကိုတွေ့ရပါတယ်အဲ့ဒီအပေါ်မှာရောဘယ်လိုမျှော်လင့်ထားလဲ
အကောင်းဆုံးကိုမျှော်လင့်ပါတယ်မကြာခင်ရပိုင်းတွင်မှာပဲပြန်လည်မျှော်လင့်လာမယ်လို့တော့ကျွန်တော်ကမျှော်လင့်နေပါတယ်ကျွန်တော်တို့ရဲ့ယက်တီချက်သဘောထားကိုကြီးညာချက်တွေထုတ်ပြန်ခြင်းအဖြစ်အဖက်ဖွဲ့စည်းတွေတင်လာလေပြီးတော့ပူပေါင်းဆောင်ရွက်လာအောင်ဒီနည်းလမ်းနဲ့ပဲကျွန်တော်ဆောင်ရွက်လို့ရပါတယ်မျှော်လင့်နေပါတယ်စိတ်ရင်းစိတ်နာမှန်နဲ့ကိုမျှော်လင့်နေပါတယ်နောက်ရခိုင်ပြည်မြောက်ပိုင်းမှာလည်းဥပဒေရလည်းညီညွတ်တဲ့ဒီနေမြီမှာလည်းတိုက်ပွဲမဖြစ်အောင်ညမကပဲနဲ့လက်ပီတန်ရှင်းညတာတဲ့ရွေးကောက်ပွဲတွေကိုအမှန်ခံနိုင်ရဲ့အခြေအနေအမြန်ဆုံးရောက်ပြီးတော့ဒီရွေးကောက်ပွဲတွေကိုအမြန်ဆုံးကျင်းပနိုင်ဖို့လည်းမျှော်လင့်နေပါ
ဟုတ်ကဲ့ဆရာဘလောက်လောက်အချိန်တိုအတွင်းညွှန်မှန်းထားလဲ
သမလာကြီးကိုယ်တိုင်ကြီးညာချက်ထုတ်တဲ့အခါမှာဒီရခိုင်ပြည်နယ်မြောက်ပိုင်းရဲ့ရွေးကောက်ပွဲညာကိုအမြန်ဆုံးပြန်လည်ကျင်းပနိုင်အောင်အထက်ကတည်းကဝိုင်းဝန်းပူပေါင်းဆောင်ရွက်ကြဖို့လို့တိုက်တွန်းထားတာအချိန်အတိုဆုံးအပြင်မှာပြန်လည်ပြီးတော့ကျင်းပနိုင်နေမှာဖြစ်ပါတယ်ဥပဒေပြုရေးအဖွဲ့အစည်းတွေအရင်ဆုံးအသက်ဝင်လာဖို့လိုပါတယ်အဲ့တော့အသက်ဝင်လာတဲ့ဥပဒေပြုအဖွဲ့အစည်းတွေမှာလက်ရှိဥပဒေတွေရဲ့ဟန်တာကိုကျော်လွန်မှုအချိန်အကန့်အသတ်ကိုပြင်ဆင်ချက်လုပ်နိုင်မယ်ဆိုရင်တော့လအနေနဲ့အပြင်မှာဒီလိုပြည်ခေါပွဲတွေပြန်လည်ကျင်းပနိုင်မယ်အချိန်တွေဖြစ်လာနိုင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝဲမင်ပါ